Welcome to the Voice of America in Burmese.
ဟင်းအမနက်ခင်ပါရှင်။ဝါရှင်တန်ရဲ့ရိုဗီဝေအမေရိကန်တန်ကားနဲ့2018ခုနှစ်နှစ်ဆက်လေးရဲ့စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်
19ကရောက်ကအတွက်တရေးရှင်ရဲ့တနည်းအရေးအကြီးဆုံးအခြေအနေကိုရောက်နေပြီဖြစ်ပြီးမသေးသင့်တဲ့သေဆုံးတာတွေကျန်းမာရေးစနစ်ပျက်စီးသွားတာနဲ့စီးပွားရေးအခြေအနေဆိုတွေနဲ့ရင်ဆိုင်ရတာမျိုးတွေဖြစ်မလာအောင်ကာကွယ်နိုင်ဖို့အတွက်ကမ္ဘာနိုင်ငံတွေနေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့ဒလွေ့ရှိုကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲတက်ဒရော့စ်ဂေဘရီယယ်လ်စ်ကတောက်ချာနေဇန်နဝါရ
အများပြားမှာအထူးသဖြင့်ကမ္ဘာမြောက်ချမ်းသာနိုင်ငံတွေမှာဒီကာယောဂအတွက်တည်ရရှင်ရဲ့တ냐အရေးကြီးဆုံးအခြေအနေကိုရောက်နေပြီဖြစ်ပြီးလာမယ့်လတွေအတွင်းအခြေအနေတိတ်ကိုခက်ခဲလာနိုင်တယ်လို့တချို့နိုင်ငံတွေအတွက်ဆိုအန္တရာယ်တိတ်များလာမယ့်အနေအထားရှိတယ်လို့ပြောသွားတာပါနိုင်ငံတော်များများမှာအခုကကိုဗစ် -19 ဖြစ်ပွားမှုတိုးလာနေပြီးဆေးရုံတွေအရေးပေါ်ဌာနတွေမနိုင်မနှင်းဖြစ်လာတာဒါမှမဟုတ်ဖြစ်လို့နီးပါးအခြေအနေရောက်လာတာတွေ့နေရတယ်လို့လည်းပြောပါတယ်အခြေအနေတွေထိမနိုင်သိမရဖြစ်မလာအောင်ကာကွယ်ဖို့အတွက်အချက်၅ချက်ကိုနိုင်ငံအစိုးရတွေကချက်ချင်းလှုပ်ဆောင်ဖို့လည်းပြောပါတယ်။ကိုယ်နိုင်ငံထဲမှာဒီရောဂါနဲ့ပတ်သက်ပြီးဖြစ်ပွားနေတဲ့အခြေအနေမှန်ကိုသိအောင်လုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။ဆေးရုံတွေအရေးပေါ်ဌာနတွေမှာလူနာတိုးလာနေသူတွေအနေနဲ့လည်းတက်နိုင်တဲ့အမြန်ဆုံးအခြေအနေကိုထိနိုင်အောင်လုပ်ကြဖို့ဒီကာယောဂါပြန့်ပွားမှုမရှိစေဖို့လိုအပ်တာတွေချပြပြီးနိုင်ငံအခြေအနေမှန်ကိုပြည်သူတွေသိအောင်တင်ပြဖို့ခေါင်းဆောင်တွေကိုတိုက်တွန်းလိုက်တာပါ။ဒုသမရမိုက်ပန်ဆာအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာတောက်ကြမ်းနေမနေ့ကရွေးကောက်ပွဲအတွက်မဲသွားပေးခဲ့ပါတယ်။မြို့တော်ကောင်တီအဆောက်အဦမှာမဲယုံဆဖွင့်ပြီးမကြခင်မှာပဲဒုသမရပန်ဆာနဲ့ဇနီးဖြစ်သူကယ်ရန်တို့ဟာကောင်တီဆေးရုံပြင်မှာထားတဲ့မဲပုံထဲမှာကြိုတင်မဲသွားထည့်ခဲ့ကြတာဖြစ်ပါတယ်။အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတူဖြစ်တဲ့မိုက်ပန်ဆာနဲ့ဇနီးတို့ဟာကြိုတင်မဲထည့်ဖို့စက်တင်ဘာအစောပိုင်းကတည်းကပန်ကြားခဲ့တာပါ။အခုလိုမဲထည့်ရတာအတွက်ဂုဏ်ယူချောင်းနဲ့နေရရင်ကိုပြန်ရောက်လာတာဟာတိတ်ကောင်းကြောင်းနဲ့မဲပုံမှာချိုးတင်လာမဲထဲတဲ့ဒုသမရပန့်စ်ကပြောပါတယ်။ဒါပေမဲ့သူ့ကိုအဝေးရနေအော်ပြီးမေးခွန်းမေးတဲ့သတင်းတောက်တွေကိုတော့ဘာမှပြန်မဖြစ်ပါဘူး။နိုဝင်ဘာ3ရက်ရွေးကောက်ပွဲကနှိမ့်ကနေပြီးဖြစ်တဲ့အတွက်ဒုသမရပန့်စ်ဟာမဲဆွဲပွဲတွေနဲ့အလုပ်များနေတာဖြစ်ပြီးကျယ်စပရင်းနေကတော့ဖိုဘင်းမှာပြုလုပ်တဲ့လူလူစုဝေးပွဲနဲ့ရန်မုံငွေရှာပွဲကိုတက်ရောက်ခဲ့တယ်လို့ဒုသမရရဲ့အရာရှိတူကပြောပါတယ်။အခုတောက်ကြနဲ့ချိုးတင်မဲပေးပြီးရင်အိုဟိုယိုပြည်နယ်ဆန်တန်နဲ့ပစ္စဖိုက်တိုကိုတွားရောက်မှာဖြစ်တယ်လို့စနေနေ့မှာတော့ဖလော်ရီဒါကိုတွားရောက်မှာဖြစ်ပါတယ်။နာဂန်နိုကာရပက်ဒေတာအရေးနဲ့ပတ်သက်ပြီးဖြစ်ပွားနေတဲ့ကလနီးပါးကြာတိုက်ပွဲတွေရက်စရစ်အကူအညီပေးနိုင်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာတောက်ကြနေ့မှာအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝါရှင်တန် DC မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဝန်ကြီးပွန်ပီယိုကအာမေးနီးယားနိုင်ငံခြားရေးဝန်ကြီးနဲ့အဇာဘိုင်ဂျန်နိုင်ငံခြားရေးဝန်ကြီးတို့ကိုအမေရိကန်နိုင်ငံခြားရေးဌာနကိုဖိတ်ကြားပြီးတိကျစီတွေ့ဆုံခဲ့တာဖြစ်ပါတယ်ဒီသတင်းပတ်အစောပိုင်းလုံးကတော့လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသအခြေအနေနဲ့ပတ်သက်ပြီးနှစ်ဖက်နိုင်ငံခြားရေးဝန်ကြီးတွေရဲ့အမြင်တွေကိုသိကျင်တယ်လို့ပြောခဲ့တာပါအဲဒီဒေသမှာနှစ်ပေါင်း30လောက်ကြာမှပြန်ပြီးဖြစ်လာတဲ့တိုက်ပွဲတွေရက်ဆက်အောင်ရုရှားခြားဝန်ပြီးဆောင်ရွက်ပေးတဲ့အပြစ်ခံရက်ဆက်ရေးနှစ်ချိန်တိုင်နဲ့မအောင်မမြင်ဖြစ်ခဲ့တဲ့နောက်မှာတော့အမေရိကန်ကအခုလိုနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့စီစဉ်ခဲ့တာဖြစ်ပါတယ်တိုက်ပွဲအနေထားလက်ရှိအခြေအနေမျိုးရောက်လာချိန်မှာတန်တမာရေးရဖြေရှားနိုင်မယ်လို့သူမထင်ကြောင်းအာမေးနီးယားဝန်ကြီးချုပ်ကဗိုလ်တပူနယ်မှာပြောပါတယ်။အဇာဘိုင်ဂျန်သမ္မတကတော့နာဂိုနိုကာရာဘက်ဒေတာတိုက်ပွဲတွေရပ်ဆဲစေခြင်းအဲ့ဒီမှာရှိတဲ့အာမေးနီးယားတပ်တွေကိုပြန်ပြီးရုပ်သိမ်းရမှာဖြစ်ကြောင်းပြောပါတယ်။တူရကီကရုရှားလို S-400 လေကြောင်းကာကွယ်စနစ်ကိုဝယ်ယူခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားငကူကတင်းမာမှုတွေပိုးပြီးတိုးလာတဲ့ပုံပေါ်လာနေပါတယ်။တူရကီဟာအမေရိကန်ရဲ့စိုးရိမ်မှုတွေကိုဘေးဖက်ထားပြီးရုရှားလို့ဒီကာဝေးစနစ်ကိုစတင်ဆန့်တက်နေတဲ့ဆိုတဲ့သတင်းတွေဟာမှန်ကန်ကြောင်းတူရကီသမ္မတရစ်ဆက်တိုင်ယပ်အာတိုဝန်ကအတည်ပြုလိုက်ပြီးတဲ့နောက်မှာတောက်ကြနေမှာအခုလိုတင်းမာမှုတွေဖြစ်လာတာပါအခုလိုဆန့်တက်မှုတွေလှုပ်ဆောင်နေတယ်လို့အမေရိကန်ပြည်တော်စုရဲ့ရည်ကြည်ချက်တွေလည်းလုံးဝစိတ်မပူကြောင်းသမ္မတအာတိုဝန်ကသတင်းတောက်တွေကိုပြောကြားခဲ့တာပါတူရကီရဲ့ပြောကြားချက်တွေတောက်ကြံနေညနေပိုင်းမှာတော့အမေရိကန်ကာဝေးဌာနကပြင်းထန်တဲ့စကားလုံးတွေနဲ့တုံ့ပြန်တဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပန်တဂွန်ပြောခွင့်ရအကြီးအကဲဂျွန်နသန်ရတ်ဟော့ဖ်မန်က တူရကီရဲ့အောက်တိုဘာ16ရက်ဆန်းတက်မှုကိုအမေရိကန်ကာဝေးဌာနကအပြင်းထန်ဆုံးစကားလုံးတွေနဲ့ရှုံချကြောင်းပြောကြားလိုက်တဲ့ပြင်အခုလိုဆန်းတက်မှုကနှစ်နိုင်ငံကြားလုံခြုံရေးဆိုင်ရာဆက်ဆံရေးအတွက်ကြီးမားတဲ့တည်ရောက်မှုတွေရှိလာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမတော်မှာ VOA American တိုင်းရနောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်း COVID-19 ရောဂါကူးစက်သူ 1,362 ဦးနဲ့သေဆုံးသူ33ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မနေ့ည8နာရီကထုတ်ပြန်ကြမှာဖော်ပြထားပါတယ်။တက်ခွဲနမူနာပေါင်း 13,699 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ယောဂါပိုးကူးစက်ထားသူ 1,300 ကျော်ကိုတွေ့ရတာဖြစ်ပါတယ်။အရင်တနေ့ကလည်းယောဂါကူးစက်ခံရသူ 1,300 ကျော်ရှိခဲ့ပြီးသေဆုံးသူကလည်း33ဦးရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်သူစုစုပေါင်း 42,365 ဦးနဲ့သေဆုံးသူ 1,038 ဦးထိတိုးလာပါတယ်။ယောဂါစပီးကူးစက်တဲ့အချိန်ကနေအခုချိန်ထိတက်ခွဲနမူနာပေါင်း 98,000 ဒီပါဆစ်ဆေးခဲ့ပြီးဖြစ်ပါတယ်။အတူပြုလူနာ 42,000 ကျော်တဲ့ကယောဂါပိုးကင်းစင်ပြီးဆေးရုံစင်ခွင့်ရသူက 22,454 ယောက်ရှိပါတယ်။မြန်မာနိုင်ငံအတွင်းအကျဉ်းတော်တချို့နဲ့အချုပ်ခန်းတချို့မှာဒီရက်ပိုင်းတွင် COVID-19 ဖြစ်ပွားတာကိုသိရှိရတဲ့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ပြည်ထောင်စုဝန်ကြီးဌာနနဲ့ပူးပေါင်းပြီးယောဂါဆစ်ဆေးတာနဲ့ယောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေစပြီးလှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်။ကျွန်တော်စိုက်လူမျိုးတုံးတပ်ဖြတ်မှုဟန်တာရေးသဘောတူစာချုပ်ကိုမြန်မာနိုင်ငံကချုပ်ပေါက်တယ်လို့ဆွဆွဲထားတဲ့ဂမ်ဘီယာနိုင်ငံကမနေ့တောက်ကြနေ့အောက်တိုဘာလ23ရက်နေ့မှာ Memorial လို့ခေါ်တဲ့စာမျက်နှာ500ပါရှိတဲ့အချက်လက်အပြည့်စုံတင်ပြချက်ကိုနိုင်ငံတော်တရားရုံး ICJ ကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကတင်သွင်းတဲ့ Memorial လို့ခေါ်တဲ့အချက်လက်အပြည့်စုံတင်ပြချက်ဟာမြန်မာနိုင်ငံကိုသူတို့ဆွဲဆိုထားတဲ့ဂျီနိုဆိုက်ဒ်မျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ဘလောက်ထိခိုက်မှမှုရှိသလဲဆိုတာကိုဖော်ပြထားတဲ့သက်သေအထောက်အထားတွေပါဝင်မှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကို ICJ မှာတရားစွဲဆိုခဲ့တာပါ။ကနေဦးကြားနာမှုအရဆွဆွဲချက်တွေမှာလုံလောက်တဲ့အထောက်အထားတွေတွေ့ရှိတာကြောင့်ဒီမှုကိုဆက်လက်ကြားနာဖို့အတွက် ICJ ကဆုံးဖြတ်ခဲ့တာဖြစ်ကြောင်းအခုလိုဂမ်ဘီယာနိုင်ငံက Memorial ကိုတင်သွင်းလိုက်တာကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းနဲ့ဒီမှုအောင်မြင်မှုရှိမရှိကမမိုရီယယ်ထဲမှာပါတဲ့အချက်လက်တွေပေါ်မူတည်နေတယ်လို့လည်း The Daily Star သတင်းစာကပြောပါရယ် ICJ နိုင်ငံကတရားဦးကဒီနေ့ဇန်နဝါရီလ23ရက်နေ့မှာမြန်မာနဲ့ကမ်ဘီယာနိုင်ငံပေါ်ချမှတ်ခဲ့တဲ့အမိန့်စီရင်ချက်တွေအရကမ်ဘီယာဘက်ကရှောက်လဲချက်ကိုဇူလိုင်လ23ရက်နေ့မှာတင်သွင်းရမှာဖြစ်ပါတယ်ဒါပေမဲ့ COVID-19 ကာယရောဂါအခြေအနေကြောင့်အောက်တိုဘာလ23ရက်နေ့အထိရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်ရွန်ဂျာ3တို့ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းကျွန်ုပ်စိတ်မကျူးလွန်ပါဘူးဆိုတော့ပြန်လဲခုခံခြေပချက်ကို2021ခုနှစ်ဇန်နဝါရီလ25ရက်နေ့မှာ ICJ ကိုတင်သွင်းရမှာဖြစ်ပါတယ်ရိုဂျာရီနေရပြန်နိုင်ရေးကိစ္စတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံဆွေးနွေးပွဲဒုတိယကြိမ်ကျင်းပဖို့ရေးတရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုအမှန်ကန်ပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး United News of India UNI သတင်းဌာနကပြောပါရယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာ AK Abdul Momman ကိုသတ္တပရိနိဂျနေပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောရမှာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းသုံးပွဲဆိုင်ဆွေးနွေးကြဖို့ကိုမူဝါဒဖြင့်သဘောတူညီခဲ့ကြတယ်လို့လည်းပြောပါရယ်အခုလိုတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားရိုဟင်ဂျာတွေရဲ့ပြန်ရေးဆွေးနွေးပြောဆိုမှုဟာအမေရိကန်နိုင်ငံကချီးမွမ်းပြီးရိုဂျာဒုက္ခသည်တွေအတွက်ရမငွေပြည့်တည်ရေးအလူရှင်တွေအစည်းအဝေးကိုကျင်းပခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါရယ်အဲ့ဒီအစည်းအဝေးကိုတရုတ်နိုင်ငံကတော့ဖိကြားခဲ့ခြင်းမရှိပါဘူးတစ်ချိန်တည်းမှာပဲလေးစီးပြေရိုဂျာဒုက္ခသည်တချို့ကိုလက်ခံထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေကိုလက်ခံထားတဲ့အရှေ့နိုင်ငံတွေအတွက်လက်တွေ့အကူအညီထောက်ပံ့ပေးဖို့လိုအပ်ကြောင်းအခုလိုပြောပါရယ
် commitment solidaritas ucapan simpati dukungan ya
terhadap လက်ခံထားတဲ့နိုင်ငံတွေပေါ်ဒီကူပြုမှုနဲ့အထောက်အကူပေးမှုတွေကိုဒီနေရာမှာရဆိုင်ထားလို့မရကြောင်းလက်တွေ့ကြတဲ့မြင်သာတဲ့အကူအညီတွေပေးဖို့လိုအပ်ကြောင်းဒီဝတ္ထုဘုံကိုအားလုံးပြဝေခံယူတဲ့ကြောင်းအင်ဒိုနီးရှားနိုင်ငံဒိုင်ဝန်ဌာနလူ့ခွင့်ရေးဌာနကညွှန်ကြားရမှုအစံဒူဟာဘစ်ကပြောပါရယ်အင်ဒိုနီးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်တွေကိုအကောက်အွယ်ပေးရမှာ UNHCR အဖွဲ့အစည်းနဲ့တိုက်ရိုက်ပါဝင်ပတ်သက်တင်ပြီး ဒုက္ခသည်တွေလူမောင်ခိုးတွေရဲ့ပကောင်မဖြစ်ရေးတရှိပြဖို့လိုအပ်တယ်လို့လည်းညွှန်ကြားမှုဟာဘက်ကပြောပါရယ်ခင်ဗျာမလေးရှားနိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြဖို့တောင်းဆိုဖို့အတွက်ဝန်ကြီးချုပ်မဟျွန်ဒင်ယာစင်ကမလေးရှားဘုရင်နဲ့တောင်းချနေကတော့ရောက်တွေ့ဆုံခဲ့တယ်လို့သတင်းရင်းမြစ်တစ်ခုကရိုက်တာသတင်းဌာနကိုပြောပါရယ်ဒီသတင်းပေါ်တိုက်ခန့်ကောင်းဆောင်အန်ဝါအီဘရာဟင်ကအာနာဘီယေကိုဂျူပန်နဲ့လောက်ရဆိုပြီးချက်ချင်းဝေဖန်ရှုတ်ချလိုက်ပါတယ်အရေးပေါ်ခြေနေကြီးညာပေးဖို့တောင်းဆိုချက်ထဲမှာဒူမာလာမှာပြင်ချင်းပါမယ်ပါလီမန်ရပ်ဆိုင်ထားဖို့အချက်လဲပါဝင်ပါတယ်အမတ်တရားနှစ်တရားအတာနဲ့မလာကဝန်ကြီးချုပ်ဖြစ်လာခဲ့သူဘူဟီဒင်ယာစင်ဟာအတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ရဲ့ဖိအားပေးတဲ့တံကိုခံရတာဖြစ်ပါတယ်အန်ဝါကအစိုးရဖွဲ့ဖို့သူ့ကိုထောက်ခံတဲ့အမတ်အလုံးလောက်ရှိရဆိုပြီးပြီးခဲ့တဲ့လတုန်းကကြေညာထားတာပါ2021ခုနှစ်ဘတ်ဂျက်ကိုနိုမာလာ6ရက်နေ့မှာအဆိုပြုဖို့အစိုးရကသတ်မှတ်ထားတဲ့အကြောင်းပါလီမန်မှာအမအများစုထောက်ခံမှုရမရကလည်းမေးခွန်းထုတ်เสียဖြစ်လာခဲ့ပါတယ်။ဒီဘတ်ဂျက်အဆိုရှုံးနေခဲ့မယ်ဆိုရင်မူဟီဒင်အစိုးရပေါ်အယုံကြည်မရှိတဲ့မဲခွဲမှုအဖြစ်သဘောထားသတ်မှတ်မှာဖြစ်တာကြောင့်ရွေးကောက်ပွဲအသစ်ကျင်းပဖို့ဖြစ်လာနိုင်ပါတယ်။အရေးပေါ်အခြေအနေအောက်မှာဆိုရင်တော့ဘတ်ဂျက်အဆိုတင်သွင်းเสียမလိုတဲ့အနေအထားရှိနိုင်ပါတယ်။စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးတက်တဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
တောက်ချာနေ့မနေ့ကကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီရဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာမြန်မာနိုင်ငံအကြောင်းအစီရင်ခံဆွေးနွေးခဲ့ကြတာတွေကိုနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့85ကြိမ်မြောက်ထွေထွေညီလာခံရဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့တတိယကော်မတီမှာအလွတ်သဘောကျင်းပတဲ့ဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲကိုအောက်တိုဘာလ23ရက်နေ့ကပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှယ်ရနာဘူဂနာနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်တို့အတီးတီးအစီရင်ခံစာတင်သွင်းခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကလည်းဒီအစီရင်ခံစာရင်းနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုခဲ့တယ်လို့ဗြိတိန်အမေရိကန်ဥရောပသမဂ္ဂအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့ရဲ့သဘောထားတွေကိုတုံ့ပြန်ဆွေးနွေးခဲ့ကြပါတယ်။အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအခြေအနေနဲ့ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အခြေအနေရိုဟင်ဂျာဒုက္ခသည်တွေညည့်ရက်ပြန်ရေးစတာတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။အချိန်2နာရီလောက်ကြာတဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာကသူ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ပထမဦးဆုံးအစီရင်ခံတင်ပြခဲ့ပါတယ်။အဲ့ဒီမှာသူတတိပေးထားတဲ့အချက်ကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာမြန်မာစစ်တပ်ကလွှမ်းမိုးထားဆဲရှိသေးတဲ့အကြောင်းအခုလိုထောက်ပြသွားပါတယ်။
As the Secretary General highlighted, the democratic transition requires full civilian control over governance.
ကုလသမဂ္ဂအတွေ့အမှုချုပ်မိမောင်းထိုးပြထားတဲ့အတိုင်းဒီမိုကရေစီအသွေးကူးပြောင်းရေးမှာအယက်သားအုပ်ချုပ်မှုအပြည့်အဝရှိဖို့လိုအပ်ပါတယ်။ဒါပေမဲ့တရားစီရင်ရေးအပိုင်းမှာရောအုပ်ချုပ်ရေးအပိုင်းမှာပါစစ်တပ်ကဆက်လက်ပြီးတိတိတသားထိန်းချုပ်ထားဆဲရှိပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေကိုဖြေရှင်းဖို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုလည်းတက်မတော်ကဆန့်ကျင်နေဆဲဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့လည်းလှုံ့ဆော်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေကိုပြက်ပြက်တသားရပ်တည်ကင်တွယ်ခြင်းမပြုဘူးဆိုရင်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေထိခိုက်မှုတွေရှိနေပါလိမ့်မယ်လို့သူကပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှုအသစ်ဖြစ်လာတဲ့တောမတ်အန်ဒရူးစ်ကလည်းသူ့ရဲ့ပထမဆုံးအစီရင်ခံစာကိုကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းခဲ့တာဖြစ်ပါတယ်။အခုတတိယကော်မတီအစည်းအဝေးမှာဗီဒီယိုကနေတဆင့်အစီရင်ခံတင်ပြရမှာနိုဝင်ဘာလရွေးကောက်ပွဲဟာနိုင်ငံတကာစံချိန်စံညွှန်းနေနဲ့မကိုက်ညီဘူးလို့အတိအလင်းထောက်ပြပြောဆိုသွားပါတယ်။
But it is already clear that the upcoming elections will fail to meet these standards.
လာမယ့်ရွေးကောက်ပွဲဟာနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီဘူးဆိုတာရှင်းနေပါတယ်။လူမျိုးဘာသာကွဲပြားမှုကိုအခြေခံပြီးမဲပေးခွင့်ညှင်းပယ်ခံထားရတာကြောင့်ဒီရွေးကောက်ပွဲဟာလူထုရဲ့ဆန္ဒသဘောထားကိုရောင်ပြန်ဟပ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ရဲ့အစီရင်ခံစာမှာဖော်ပြထားပြီးဖြစ်ပါတယ်လို့တောမတ်အန်ဒရူးစ်ကပြောသွားတာပါ။ဒါ့အပြင်ရခိုင်ကရင်၊ရှမ်း၊ကချင်စတဲ့ပြည်နယ်တွေမှာမဲဆန္ဒနယ်မြေတွေဖျက်သိမ်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာပွင့်လင်းမြင်သာမှုမရှိဘူးလို့လည်းတောမတ်အန်ဒရူးစ်ကဝေဖန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ကအင်အားအလွန်ကျွံသုံးနေတဲ့အခြေအနေကိုလည်းသူကအခုလိုအစီရင်ခံတင်ပြခဲ့ပါတယ်။
I've received reports of the indiscriminate shelling and targeting of villages and non-military targets in
Rakhine State.
အေးအဖွဲ့ကိုထောက်ခံသူလို့တန်တရားရှိသူတွေရဲ့အိမ်နေတဲ့ရွာတွေကိုလည်းစနစ်တကျမီးရှို့ဖျက်ဆီးခဲ့တယ်ဆိုတဲ့အစီရင်ခံစာတွေလည်းကျွန်တော်တို့ရရှိခဲ့ပါတယ်လို့သူကပြောသွားတာပါမြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာအစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ကိုကြိုးပမ်းအကောင့်ထဲဖော်နေတယ်လို့အခုရွေးကောက်ပွဲမှာလည်းအားလုံးပါဝင်ခွင့်ရရေးအပြင်မိုးစနစ်ကိုယ်စားလှယ်လောင်းအယောက်30ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့လည်းတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်ပါလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှီးကပ်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံစာနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ဟုတ်ကဲ့ကျမဆုံးပါရှင်ကုသမြန်ကယောဂကုဗိယောဂကိုစတင်ခဲ့တဲ့ရခိုင်ပြည်နယ်ကြောက်တော်မျိုးကရှစ်ဆောင်စခန်းတစ်ခုမှာအသွါလာတွေကန့်သက်ထားပြီးပိုးတွေလူလာနဲ့ဆက်ဆက်ချီးတွေ့သူတွေမှာပါယောဂပိုးရှိမရှိစတင်စစ်ဆေးနေတဲ့အကြောင်းစခန်းထဲကနောက်ဆုံးအခြေအနေပြောပြပေးကြပါမယ်ရခိုင်လက်နက်ကိုင်တပ်အေအေနဲ့အစိုးရစစ်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူ2000ကျော်ဟာစစ်ဘေးကနေလွတ်အောင်တိမ်းရှောင်နေကြရခြင်းဖြစ်ပါတယ်။ဒီလိုလူစုလိုက်ပြုံလိုက်ခိုးလုံနေထိုင်ရတဲ့စစ်ရှောင်းစခန်းတွေကကြောက်တော်မျိုးနဲ့သာသနာ့ဘိမှန်စစ်ရှောင်းစခန်းမှာအသက်85နှစ်အရွယ်အဖွားအိုတယောက်မှာကိုဗစ် -19 ပိုးစပြီးတော့ကူးစက်ခံရတာဖြစ်ပါတယ်။ဒီကိုဗစ်လူနာရောဂါပြင်းထန်လို့စစ်တွေစေုံကြီးမှာပြောင်းရွှေ့ပြီးတော့လိုအပ်တဲ့ရေးပေါ်အခြေအနေစောင့်ကြည့်ကုသပေးနေတယ်ဆိုတာကိုလည်းစစ်တွေစေုံကြီးက VOA မြန်မာပိုင်းကိုအတည်ပြုထားပါတယ်အောက်တိုဘာလ23ရက်နေ့မှာတော့စခန်းတွင်းကကိုဗစ်ပိုးတွေ့လူနာနဲ့ထိတွေ့ဆက်ဆက်မှုရှိတဲ့သူတွေကိုကျန်းမာရေးဦးစီးဌာနကစစ်ဆေးနေပါတယ်လို့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစင်ကပြောပါတယ်
စစ်ကြောင်စခန်းမှာရှိတဲ့ပေါ်ကြီးနဲ့တေးပြီးတော့ဆက်ဆက်လူတွေကိုနှောင်းထုတ်ပက်တို့ဆက်ပြုတ်တော့ကျန်းမာရေးဌာနကနေပြီးတော့ရှင်းနေလေကကြီးကြတယ်သူတို့လေကျွန်တော်တို့ကအဖြတ်လိုက်အဖြတ်လိုက်50တသုံး30တသုံးအဲ့လိုမျိုးခေါင်းထုတ်ပက်တွေယူနေပါတယ
်အခုလိုကိုဗစ်ပိုးတွေ့ထားတဲ့ကြောက်တော်မြို့သာသနာ့ဘိမ်မှန်စစ်ကြောင်စခန်းကိုအသွားလာအဝင်ထွက်တွေကန့်သက်ထားပါတယ်ဒီစခန်းထဲမှာပဲ quarantine center သဘောမျိုးထားပြီးဒုက္ခသည်တွေလိုအပ်နေတဲ့စောင့်ရှောက်မှုတွေကိုရမီမြတ်ဖရီရက်ဖက်အဖွဲ့အစည်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကကူညီပေးနေပါတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကဆက်ပြောပြပါတယ
်။သာသနာ့ဘိမှန်တိုင်းမှာကတော့စိတ်ကြောက်စခန်းဆိုတော့အကုန်လုံးဆက်ဆက်မြင်မှာပဲလေ။အကုန်လုံးကအဲ့မှာအုပ်စုပွေးပြီးနေကြတာကိုသာသနာ့ဘိမှန်စိတ်ကြောက်စခန်းကိုကျွန်တော်တို့ကပြင်လို့မထွက်ရဘူး။မပြင်လို့လည်းမဝင်ရဘူးပေါ့ဗျာ။စိတ်ကြောက်စခန်းတစ်ခုကိုလုံးလုံးလိုက်တယ်ဆိုဒီကတော့အကုန်လုံးပေါ့နော်ကျွန်တော်တို့ဒီလူအတိုင်းဝိုင်းတစ်ခုလုံးမှလိုအပ်တဲ့ကိစ္စတော်တော်များများဟုတော့ကျွန်တော်တို့ဒီတက်ဆိုင်တဲ့ကျန်းမာရေးနဲ့ကျွန်တော်တို့အုပ်ချုပ်ရေးဌာနတို့ပူးပေါင်းပြီးတော့ဆောင်ရွက်ဖို့ပြင်ချင်ပါတယ်။အကန့်လို quarantine လို့ပုံစံမျိုးဥပမာ quarantine လုပ်လိုက်တယ်ဆိုတာနဲ့အဲ့ဒီမှာရှိတဲ့ quarantine လူတွေရောဥပမာစာဘူးလေးတန်သူကလိုအပ်တဲ့လိုအပ်ချက်တွေကိုတော့ကျွန်တော်တို့ကတက်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုအကြောင်းကြားတယ်။တက်ဆိုင်ရာအစိုးရကိုယ်စီတွေကိုအကြောင်းကြားတယ်။တက်ဆိုင်ရာဌာနဆိုင်ရာတွေကိုအကြောင်းကြားပြီးတော့ကျွန်တော်တို့တက်နိုင်ဆုံးကတော့စိတ်ကြောင့်စခင်ကလူတွေကိုဒီစိုက်ပြီးပို့တော့ကျွန်တော်တို့ဟိုညီနိုင်တိုင်ပင်ဆွေးနွေးကြတာတွေရှိပါတယ်
။ကြောက်တော်မှာကစီးရဲတင်းမာမှုတွေကဆက်ဖြစ်နေတာပါ။ဒီတော့ဒီစခန်းနေထဲမှာလိုအပ်လို့ quarantine ဝင်နေရတဲ့သူတွေဟာဘေးလွယာရက်ကွက်တွေထဲဝင်ပြေးရတာတွေဘေးကင်းတဲ့နေရာတွေဝင်ပုန်းရတာတွေရှိနေပါတယ်။ဒါကြောင့်မို့လို့ကိုဗစ်ချက်စစ်ကပို့ပြီးတော့ကြောက်ဖို့ကောင်းနေတဲ့အချိန်ဆစ်ဆောင်ဒုက္ခတွေအချင်းချင်းကြားမှာကူးစက်မှုဖြစ်နိုင်တဲ့အန္တရာယ်တော်တော်များပါတယ်လို့စစ်ပြေးဒုက္ခတွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များ COIC ရဲ့အတွေ့အမှုကိုစစောထုံးပြောပြတာကတော့
ဒီမှာဘာဆုချက်မှုတစ်ခုရှိခဲ့တယ်ဆိုတော့တင်းတင်းကော်နေစင်တာတွေမှာကော်နေဝင်နေတဲ့သူတွေကတိုက်ပွဲတွေဖြစ်ပြီးတော့မှဒီတိုက်ပွဲတွေမကလည်းနေကြည့်တယ်အဲကြားမှာဆိုတဲ့တို့ကြောင့်မလို့ကော်နေစင်တာကထွေပြေးခဲ့ရတဲ့ဖြစ်စဉ်တွေရှိခဲ့ဘူးတာပေါ့နော်အဲ့ဒီလူတွေကကော်နေစင်တာထွေပြေးပြီးတော့မှရကွက်ထည့်တွေကိုဝင်သွားကြတာရှိတယ်အဲ့ဒီပြန်ပြီးတော့ခေါ်နိုင်တဲ့အခြေအနေမရှိခဲ့ဘူးလို့ကျွန်တော်သိရတယ်ပေါ့တိုက်ပွဲတွေများလာတဲ့အခါမှာဒီကိုဗစ်နဲ့ပတ်သက်ပြီးတော့မှစိုးရိမ်တွေနေပါပြီးတော့အာဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်ရတဲ့အခြေအနေကိုရောက်တော့တာပေါ့ အဲ့ဒီခါမှာဒီကိုဗစ်နဲ့ပတ်သက်ပြီးတော့လိုင်းနာမေးစီမီစင်ကြီးတွေအရင်ကရောရိပ်ခဲ့တာရှိတယ်။ဒါကြောင့်မို့လို့ကျောက်တော်ရဲ့အခြေအနေကဒီပိုကူဆင်းနေတဲ့အခြေအနေကအခုလက်ရှိတွေ့ရှိတဲ့ဟာလည်းသာလို့ရှိရင်ဒီလူထုထဲမှာပို့ပြီးတော့မှတော့ရှိနိုင်တယ်လို့ကျွန်တော်တို့ခန့်မှန်းတယ်။အဲနောက်ပြီးတော့မှဒီ IDB ကဲနေမှာလည်းပဲအခုအစိုးရဘက်ကနေပြီးတော့မှအတော့လာကင်တင်ထားတဲ့ဟာတခုတော့ကျွန်တော်တို့ကြားတယ်။ပို့တွေ့တဲ့ကဲမှာဆိုလို့ရှိရင်စီမေးဆောင်တွေကဒီ social distancing နေနိုင်ဖို့အခြေအနေမှာမရှိဘူး။ကူးစဲနိုင်တဲ့အခြေအနေရှိတဲ့အတွက်ကြောင့်မို့လို့သူတို့ရဲ့အဟာရမပြည့်အောင်နေပြီးတော့မှထောက်ပံ့မှုတွေလုံးဝလိုပါလေကြာ
။ဒီ COVID ရောဂါပိုးစတွေ့ရှိတဲ့ကြောက်တော်စစ်ဘေးဆောင်စခန်းတွေရောဂါပြန့်ပွားမှုကိုကာကွယ်နိုင်ရေးအတွက်ကိုတော့နိုင်ငံတကာချက်ချင်းတွေအဖွဲ့ ICRC ဘက်က COVID-19 ရောဂါကာကွယ်တားဆီးရေးဆိုင်ရာဆေးဝါးထောက်ကူပြုပစ္စည်းတွေနဲ့ကျောက်တော်ဆေးရုံဟောင်းကျောက်တော်မြို့နယ်ဆေးရုံတွေအတွက်ကိုဗစ်လူနာသီးသန့်ထားရှိနိုင်ရင်ကျန်းမာရေးစံနှုန်းနဲ့ကန့်ညီတဲ့အခန်းတွေကိုစီစဉ်ပေးနေပါတယ်။ ICRG အနေနဲ့ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရရဲ့ COVID-19 ရောဂါထိန်းချုပ်ကာကွယ်နိုင်ရေးဆောင်ရွက်ချက်တွေကိုဝိုင်းဝန်းကူညီထောက်ပံ့ပေးနေပါတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ27ရက်နေ့ကလည်း ICRC ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မဆုမွန်ပါ
COVID-19 ရောဂါကူးစက်မှုတွေကြောင့်ရနာထားရတဲ့ခီးသွွားလုပ်ငန်းတွေနဲ့ခီးစဉ်နေနေတွေကိုပုံစံအသစ်နဲ့ပြန်ဆနိုင်မှုတာဝန်ရှိသူတွေပြင်ဆင်နေပေမဲ့စိန်ခေါ်မှုတွေလည်းရှိနေသေးဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာခီးသွွားရသည်မကြခင်စတင်တော့မှဖြစ်ပေမဲ့ကာယရောဂါကူးစက်မှုတွေများနေသေးဖြစ်တဲ့အတွက်လုပ်ငန်းတွေပြန်ဆနိုင်မှုကမရေမရာဖြစ်နေပါသေးတယ်။ကာယရောဂါကာလမှာခီးသွွားလုပ်ငန်းတွေရပ်ဆိုင်းထားရပေမဲ့ပြန်လည်စတင်နိုင်တဲ့အခါလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတွေပေးနိုင်မှုပြင်ဆင်နေတယ်လို့ဟိုတယ်နဲ့ခီးသွွားဓာရီဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေးဟန်ကပြောပါတယ်
။ဒီခီးစဉ်ဒေသတွေမှာ safe service ဖြစ်ဖို့အတွက်လက်ပတ်တဲ့အဲ့ဒီ safe ဖြစ်အောင်လို့ဘယ်လိုစီမံဆောင်ရမလဲဆိုတဲ့ DMO လို့ခေါ်တဲ့ destination management organization တွေဖွဲ့စည်းပြီးတော့မှဒီအဖွဲ့တွေကိုသင်တန်းတွေပေးနေပါတယ်။ဒါပြီးလို့ရှိရင်စုံလိုက်ဒီမှာလည်းဒီ safe service ကိုဘယ်လိုပေးရမလဲဆိုတော့သင်တန်းတွေကိုလည်းဖွင့်ချနေပါတယ်။လက်ရှိမှာဆိုလို့ရှိရင်လည်းဒီကျန်းမာရေး safe ဖြစ်ဖို့အတွက်ကိုဘယ်လိုတွေလိုက်နာဆောင်ရွက်သင့်တယ်ဆိုတဲ့ဥစ္စာတွေသင်တန်းတွေပေးနေတယ်။ why လာရေးအလုံးစရဖွင့်ပြီးဆိုတဲ့အချိန်မှာအဆင်သင့်ဖြစ်နေမှအောင်လို့ဆရာတို့ပိုင်းကလုပ်နေရပါတော့
။ COVID ကာယရောဂါကြောင့်စီးပွားရေးတရားမှုတွေကိုကုစားဖို့ဆောင်ရွက်နေတဲ့အထက်မှာခီးသွွားလုပ်ငန်းပြန်လည်ထူထောင်ရေးအစီအစဉ်တွေလည်းပါဝင်ပါတယ်။အစီအစဉ်တစ်စိတ်တစ်ပိုင်းအရာခီးသွွားလုပ်ငန်းတွေရန်နာထားလို့အလုံးလမဲ့ဖြစ်နေသူတွေကိုတင်နန်းတွေပို့ချပေးနေတာတွေလည်းရှိပါတယ်။ကာယရောဂါကြောင့်ခီးသွွားလုပ်ငန်းတွေပြန်ဆနိုင်မဲ့အခြေအနေတွေမရေမရာဖြစ်နေပေမဲ့ပြန်လည်စတင်ချိန်မှာအဆင်သင့်ဖြစ်အောင်စီစဉ်နေတယ်လို့လည်းဦးအောင်ရဟန်းကပြောပါတယ်
။ကာလညွန်မှန်းချက်ကတော့လက်တော့မှာအင်းဒီဂျင်တိုင်းပြည်တွေစနေတဲ့လူတွေစနေပြီးထိုင်းနိုင်ငံတို့ဘာလို့ဆိုလို့ရှိရင်လည်းပြည်ုံနိုင်ငံနဲ့ charter flight တွေဆင်းပြီးတော့မှစီးတန်းထားတဲ့ဟိုတယ်တွေမှာဒီတန်တမထားတဲ့နေရာတွေမှာလက်ပတ်နိုင်အောင်ဆိုတဲ့ဥစားမျိုးတွေပေါ့နော်။ဒါမျိုးတွေစီပါဆောင်ရည်နေပြီဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒါကတအားကြီးတော့အဝေးကြီးလို့တော့မထင်ပါဘူး။အဲဒီနှစ်ခီးသွွားရာသီမှာမမှီပြီးတန်အောင်မှာဟိုလာမယ့်နှစ်ခီးသွွားရာသီမှာတော့ပုံစံအစ်စ်လေးနဲ့ဒါခီးသွွားလုပ်ငန်းတွေပြန်စနိုင်မယ်လို့မျှော်လင့်ပါတယ
်။တန်ရောဂါကူးစက်မှုတွေကြုံရခြင်းကဆလို့ပြီးပါခီးသွွားတွေနဲ့လေးချောင်းခီးစဉ်တွေရန်နာထားသလိုပြည်တွင်းမှာလည်းသွာလာလှုပ်ရှားမှုတွေကန့်သတ်ထားတာကြောင့်ခီးသွွားလုပ်ငန်းမှာအခက်အခဲတွေကြုံနေရတာပါ။မန္တလေးတိုင်းမှာတော့ကာယရောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်နေမြေဖြတ်ကျော်ဝင်ထောက်ခံစာလိုအပ်နေပြီးအခုလိုကာလမှာတိုင်းတွင်းကခီးသွွားသူတွေလည်းမရှိဘူးလို့မန္တလေးတိုင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးရီကပြောပါတယ်
။လောလောဆယ်ကတော့မန္တလေးမှာက stay at home ဦးမျိုးနယ်ရှိတယ်ပေါ့နော်။ကျန်တဲ့မျိုးနေရတာလည်းရှိနေတော့ပြည်တွင်းခီးသွွားကူကအဆင်မပြေဘူး။မန္တလေးကနေပြီးတော့ဟိုပြည်ဦးလင်းသွားမယ်ဆိုလည်းရက်ွက်တွေနေထိုင်ကြောင်းထောက်ခံစာလုပ်တယ်။ stay at home ဖြစ်နေတဲ့မျိုးနေတွေကလည်းခီးကိုသွားမရ။ဆိုတော့ဦးလောလောဆယ်ကတော့ဘာမှကိုဟိုလုပ်မရဘူးပေါ့နော်။ဘလုံးကလည်းပိတ်ထားပါတယ်ကျွန်တော်တို့ဟိုတယ်လည်းပိတ်ထားတယ်ဆိုတော့လေ။
မြန်မာနိုင်ငံမှာမကြသေးခင်လားတွေကစားလို့ကာယရောဂါကူးစက်မှုတွေတကြောပြန်ကြုံရပြီးတဲ့နောက်ခီးသွွားတွေကြာရေတန်းစားတဲ့မန္တလေးတိုင်းအတွင်းကနေရာတွေမှာလည်းခီးသွွားတွေအသွားအလာမရှိတော့တော့ဖြစ်သွားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းခီးသွွားလုပ်ငန်းတွေပြန်လည်ခွင့်ပြုတဲ့အချိန်မှာကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီပြန်လည်ပတ်နိုင်မယ်လို့ညွှန်လင်းချောင်းလည်းဦးမျိုးရီကပြောပါတယ်။
ဒါတော့နိုင်ငံတော် policy ပေါ်မူတည်ရပါတော့။ဟုတ်တယ်ခီးဝင်းကြီးဌာနလည်း tourism guideline တွေခီးသွွား guideline တွေပြီးတယ်။အဲ့တိုင်းကျွန်တော်တို့ကလုပ်မှာပဲ။ဘာမှကြိုးပြင်းလို့လည်းမရဘူး။ကြိုးလုပ်လို့လည်းမရဘူး။မရဘူးဆိုတာကဘာလဲဆိုတော့ profit မှလည်းမသိသလိုဖြတ်သိမ်းသွားတဲ့ community ကလည်းရှိတယ်ပေါ့နော်။ကျွန်တော်တို့ကအခုတော့စောင့်ကြည့်နေတယ်။အဲနိုင်ငံတော်ကခီးသွွားရာသီပြန်ပွင့်ပြီးအဲဒီ covid ကို new normal နဲ့သွားလို့ရပြီပေါ့နော်။တမျိုးနဲ့တမျိုးနဲ့တတိုင်းနဲ့တတိုင်းသွားလို့ရပြီဆိုရင်တော့ကျွန်တော်တို့မှာ tourism guideline ရှိပြီးသားလေအဲ့ဒီ guideline နဲ့ကျွန်တော်တို့လောက်အောင်လောက်အောင်ပါပေါ့နော်
ကိုဗစ်အလွန်ကာလမှာတော့လူများစုသွားလေးရှိတဲ့လူထုတက်တဲ့ခီးစဉ်တွေထက်သဘာဝပတ်ဝန်းကျင်နဲ့နှိစက်တဲ့ဒေသအသစ်တွေကိုခီးသွားတွေအနေနဲ့ရွေးချယ်မယ်လို့ခီးသွားလုပ်ငန်းကျွမ်းကျင်သူတွေကမှတ်ဆထားပါတယ်။မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုဘေးကင်းလုံခြုံတဲ့ခီးစဉ်ဒေသအသစ်တွေပေါ်လာဖို့ကိုတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ရမှာဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းကမ္ဘာခီးသွားလုပ်ငန်းတွေမိန့်ခွန်းမှာပြောထားပါတယ်။ပြည်တွင်းမှာတော့ကိုဗစ်ကာယောဂါထိန်းချုပ်ကာကွယ်နိုင်မှုအပန်းပြေခီးစဉ်တွေအတွက်ပြည်ဝင်ရဆိုင်ထားပြီးပုံမှန်ပြေးဆွဲပေးနေတဲ့ပူဆောင်ရေးလေယာဉ်ပြန်သန်းမှုတွေကိုလည်းအခုအောက်တိုဘာလကုန်ပိုင်းထိယာယီရနာထားပါလိမ့်ရှင်။ရှမာကာရိုစုစုပါရန်ကုန်မြို့ကနေဒီသတင်းကိုပေးပို့ထားတာပါ။
ဒီကရောကပုစံမှုတွေအချိန်ဝတ်ထလာနေတာကြောင့်နိုင်ငံသားလူသမားတွေကိုခေါ်ယူနေတဲ့ကာလမှာတရားနဲ့လူသမားအေဂျင်စီတွေနဲ့ဆက်သွယ်ဆောင်ရွက်ဖို့ထိုင်းလူသမားဝန်ကြီးကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ဒီမှာကမအေးအေးမှာပါ။အရောကာလကန့်သက်ထိတ်ထုတ်မှုတွေဆက်ပေါ်လာနေတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ပြည်ပကလူသမားတွေခေါ်ယူနေချိန်မှာအလိမ်ညာမခံရအောင်သတိပြုကြဖို့ထိုင်းလူသမားဝန်ကြီးကတတိပေးလိုက်တာပါ။ရန်ကုန်မြို့တော်အပါအဝင်နေမြို့နယ်ရီမှာပါအစိုးရကတရားဝင်ဆွေးနွေးကြတဲ့အလုပ်ကုမ္ပဏီ150ကျော်ရှိကြောင်းကိုလည်းထိုင်းရုပ်သမားဝန်ကြီးလိုင်ဆူချက်ချုံကလေးကဘူဝါရဆွေးနွေးပွဲပြီးတဲ့နောက်ဆရာမင်းကြီးကဘင်းတော့ဒီကိုကြွဆွလိုက်တာပါထိုင်းနိုင်ငံမှာကိုဗစ်ထိန်းချုပ်နိုင်ပြီးနိုင်ငံသားလူသမားတွေကိုခေါ်ယူနေတဲ့ကာလမှာကွဲပြားမှုတွေနေနယ်မှုတွေအများအပြားဖြစ်ပွားနေပါတယ်အလုပ်သမားအေဂျင်စီတွေကလည်းအလုပ်သမားတွေကြီးကမိကောက်ခံမှုတွေအများအပြားဖြစ်ပွားနေပါတယ်အဲ့ဒီအတွက်ထိုင်းမှာအလုပ်လုပ်ကြတဲ့အလုပ်သမားတွေအနေနဲ့အလုပ်ရှင်တွေကိုယ်တိုင်အလုပ်သမားတွေကိုယ်တိုင်တရားဝင်အထောက်အထားတွေကိုကိုယ်တိုင်လုပ်ကြဖို့တရားဝင်ဆက်ထားတဲ့အေဂျင်စီတွေနဲ့တော့အလုပ်လုပ်ကြဖို့တကယ်လို့တရားမဝင်ဆက်တယ်ပြီးအလုပ်လုပ်နေရင်လည်းအရေးယူခံရမယ်ဆိုပြီးထိုင်းလူသမားဝင်ကြီးကထိုင်းကလာနဲ့ပြောဆိုသွားတာပါပြီးခဲ့တဲ့သတင်းစကားကျော်ကလည်းမြန်မာလူသမားတွေပေါ်ငွေလိမ်လည်မှုနဲ့တိုက်ခိုက်ခဲ့တာကြောင့်ထိုင်းနိုင်ငံအလဲပိုင်းသမုဒ္ဒရာတန်ဖျံအကျိုးဆောင်ကော်မတီတစ်ခုကိုအာဏာပိုင်တွေကဝင်ရောက်စီးနင်းခဲ့ပါတယ်မြန်မာလူသမား900ကျော်ကိုလိမ်လည်မှုကြောင့်စားသီးအရင်းလူမှုတွေဖြစ်ခဲ့ပြီးတဲ့နောက်လူသမားဝင်ကြီးကသတိပေးခဲ့တာလို့လည်းအေအစီလူသမားကွန်ရီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါရယ်
။အခုတော့ကျွန်တော်တို့ဘတ်1,000နဲ့1,800ပဲစတင်ကောက်ခံပြီးတော့သူကတချို့ကဗီဇာတော့ပဲပေးသေးတယ်။ဥပမာလုံးမပေးဘူး။တချို့ကဗီဇာဥပမာဘာမှမလုပ်သေးဘူး။အဲ့ဒီနေ့လုံးကြတာပေါ့နော်။
ဆိုင်သမားဝင်ကြီးကတော့အခုလိုလိမ်လည်မှုတွေလုပ်နေတဲ့ဖွဲ့စားတွေအနေနဲ့အရေးယူခံရမယ်ဆိုရင်ထောင်နဲ့3ရက်ကနေ10ရက်ထိအရေးယူခံရမှာဖြစ်သလိုငွေရန်ကလည်းဈေးကို6ဒိန်းကနေ10ဒိန်းထိဈေးငွေရနိုင်တဲ့ဥပဒေရှိတယ်လို့လည်းသတိပေးခဲ့ပါတယ်။မြန်မာနိုင်ငံသားအများစုပါဝင်ဆိုင်နိုင်ငံမှာဖွဲ့စားတွေနဲ့ဗီဇာတုံးအကျူတွေနဲ့ဆန်းပြီးသူနိုင်ငံသားအလုပ်သမားပေါင်း1,430ဦးကိုလည်းမြေရပြန်ပို့ခဲ့တယ်လို့လည်းတောဆိုထားပါတယ်ရှင်။ဒီမှာမအေးမှာခန့်ညမာနဲ့သက်ကနေသတင်းပေးပို့နေတာပါ
။ Russia ဒီဆလာဒီကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအဘော်မူရင်းအုံလုံးအတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စမ်းတာပါ။ဒီတော့ဝကျင်းပါမဲ့အချိန်မြန်မာနိုင်ငံရဲ့မစွန့်ဘူးတူတက်မှုကိုကိုဗစ်ကာယောဂါကဟန်တာနေခြင်းဆိုရဲကောင်းစင်နဲ့ဒေးဗစ်ပီယာဆင်နဲ့အန်ဒရူးနီရှာဆင်တို့ရေးတဲ့ဆောင်းပါးကို Los Angeles Times မှာဖော်ပါရယ်2015ရွေးကောက်ပွဲကအာတက်စီယာရီဖြစ်ခဲ့ပြီးမဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲကာလမှာတော့ကာယောဂါကလည်းဖွံ့ဖြိုးတိုးတက်မှုကိုအဟန်တာပြုနေစေတော့စိတ်ပျက်စရာတွေမရေရာမှုတွေပေါ်ထွက်လာတယ်လို့ဆိုပါရယ်မဲဆွေမှုမီဒီယာစောင့်ကြည့်လေ့လာရေးတွေအပေါ်လုံခြုံရေးအကြောင်းပြပြီးတမ်းမြစ်လာတဲ့အတွက်လဲဒီကောက်ပွဲဟာညတ်တာပါမလားဆိုရက်သံတရားတွေပေါ်ထွက်စီရဲခွေးလုံးကဒေါန်ဆန်းစုကြည်ပြေးခဲ့တဲ့ကတိတွေကိုလည်းအစိုးရကအကောင့်ထဲမဖော်နိုင်တိုင်းသားတွေရဲ့အရေးကိုလည်းလေးလူစုထားတာမျိုးတွေမကြာခဏတွေ့လာခဲ့ရတယ်လို့ဆိုပါတယ်လူလမှုရှိရလားလို့ဝေဖန်ခံရတဲ့ဒီကောက်ပွဲကော်မရှင်ကလည်းဒူပေါင်း13,600တန်းကိုဆန္ဒမဲပြည်ပန်တွင်ဆုံရှုံစီမဲ့တိုင်းသားဒေသတို့ဒီကောက်ပွဲဖြစ်သိမှုကြောင့်လည်းဒီစစ်တပ်ကဆင်းရဲဒီသားတွေမှာတင်းမာမှုကပုံများလာခဲ့တယ်လို့ဆိုထားပါတယ်။လူလပိတရားမျှတမှာမဟုတ်ဘူး။ဒီတိုင်းပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ငံရေးညီညွတ်ရေးတည်ဆောက်မှုနဲ့ဒီမိုကရေစီကိုဆန့်ကျင်ထားတာဖြစ်တယ်။တိုင်းရင်းသားတွေအတွက်ဘာမှအကျိုးမထူဘူးလို့တရင်ရေးတကြွလှုပ်ရှားသူကြော်ကြောင်ကိုကဖော်ပြပါတယ်။ကာယောဂါရစီးပွားရေးထိခိုက်လာတော့အရင်ကတည်းကလာခဲ့တဲ့ဆင်းရဲချမ်းသာကွာဟမှုကပုံမနဲ့ဆိုင်လာပြီးတန်တဲ့ချီရဲ့ပြည်သူတွေငပ်ပြတ်မဲ့အခြေအနေတွေတုံ့ပြန်ရတယ်။ရိုဟင်ဂျာပြည်သူနာကြောင့်ပြည်ရင်းနှီးမြှုပ်နှံမှုတွေကလည်း ရက်တန်နေတယ်လို့ဖော်ပြထားပါတယ်ကေယောကအရင်ကတည်းကအစင်းရလာတဲ့အတွက်အတိုက်ခံပါတီတချို့ကရွေးကောက်ပွဲရွှေဆိုင်ဖို့တောင်းဆိုပေမဲ့ဒေါ်ဆန်းစုကြည်ကတော့ပယ်ချခဲ့တယ်လို့ဤသားထားပါတယ်ဆက်လက်ပြီးပြောပြခြင်းနဲ့ဆောင်းပါးတစ်ပုဒ်ကတော့နှိစက်ညှင်းပန်းခံရမှုမှဒီကေယောကသူ့ဆိုရကောင်းစဉ်နဲ့ဤသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ် hir.harvard.edu မှာဖော်ပြထားတာပါမြန်မာနိုင်ငံမှာရောင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြစ်လာရတဲ့ရိုဟင်ညာဒုက္ခသည်ရဲ့အခြေအနေမကြသေးမီကာလအထိရောစာနာမှုအထောက်ပံ့တွေရောင်းတည်ငြိမ်သလိုဆက်တင်ပြီးရှိရခဲ့ပေမဲ့မုတ်သုံမုန်တိုင်းတွေရဲ့အန္တရာယ်ကိုရင်ဆိုင်နေရဆဲဖြစ်ပြီးအခုခါကိုဗစ်ကာယောဂါကူးစက်လာမဲ့အန္တရာယ်ကပိုမိုဆိုးရင်နေရတယ်လို့ဆိုပါတယ်ရိုဟင်ညာ63,000 ယူအားရှိနေတဲ့ကုတုပလောင်ဘလူးခါလိစခန်းဟာတစ်ဒီအမ်ဗီရာမှာလူပေါင်း 4,600 နေထိုင်နေရတဲ့အတွက်ကြောင့်ကမ္ဘာပေါ်မှာလူရေစိတ်ကြီးစားအများဆုံးနေရာဖြစ်နေပြီးအမရေးဆောင်ရှားမှုအကန့်အသတ်ရှိတဲ့အတွက်လဲကိုဗစ်ပြဿနာကြောင့်ပိုပြီးတော့အခက်အခဲကြုံနိုင်တယ်ကုသတိဆုံးမှုတွေမြင်မလာနိုင်တယ်လို့ဖော်ပြထားပါတယ်ဒီဒုက္ခတွေကမြို့တုံးဆက်ဖြတ်ခံရမဲ့အန္တရာယ်ကလွတ်မြောက်လာပြီလို့ထင်ရပေမဲ့အခုခါကိုဗစ်ကာယောဂါအန္တရာယ်အတွက်အကာအကွယ်မဲ့နေပြန်ပါတယ်2019မှာသူတို့ကိုဘင်္ဂလားဒေ့ရှ်ကကျူစွာခဲ့ပေမဲ့အခုတော့ဒေသခံတွေနဲ့လည်းတင်းမာမှုတွေရှိလာနေပြီလို့ဆိုထားပါတယ် WHO နဲ့ NGO တွေကဒုက္ခသည်တွေကိုကာယောဂါဆိုင်ရာပြင်ဆင်မှုနဲ့ပညာပေးမှုတွေမယမနာလွှတ်ဆောင်နေရတဲ့အတွက်သခန်းတွင်ကူးစက်မှုတချို့ရှိနေသည့်တိုင်အောင်သူတို့ရဲ့ကျူပန်းဆောင်ရွက်မှုတွေဟာထိရောက်နေစေဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူသွေးကတင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုမှာသမရရွေးကောက်ပွဲမကြခင်ကျင်းပဖို့ရှိနေချိန်မှာပဲအမျိုးသမီးရဲတက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲတွေလည်းပြန်ပေါ်လာပါတယ်အထူးသဖြင့်ကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative တရားသူကြီးတရားကိုရွေးကောက်ပွဲမတိုင်ခင်မှာအစားထိုးခံအပ်ဖို့သမ္မတ Donald Trump နဲ့ Republican အထက်လွှတ်တော်အမတ်တွေကအပူတပီကြိုးစားနေချိန်မှာဒီပေါ်ကန့်ကွက်သူနဲ့ထောက်ခံသူတွေအမျိုးမျိုးရှိလာပြီးတော့ဒီထဲမှာအမျိုးသမီးနဲ့ဆန္ဒရှင်တွေကလည်းသူတို့ရဲ့အမြင်တွေကိုထုတ်ပေါ်လာကြတာပါပြီးခဲ့တဲ့စနေနေ့တုန်းကတော့Washington DC မြို့တော်အပါအဝင်နိုင်ငံတော်ကမြို့ကြီးတော်မင်းများမှာအမျိုးသမီးရဲတက်ကြွလှုပ်ရှားသူတွေတောင်းနေချီစုဝေးချီတဲ့ဆန္ဒပြခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေစဲမှုလူစုလူဝေးရှောင်ရှားဖို့သတိပေးချက်တွေရှိနေတဲ့ကြားမှာပဲအမျိုးသမီးတွေအခုလိုလမ်းမတွေပေါ်ထွက်ဆန္ဒပြလာကြတာပါကြောင့်ပါလေသူတို့မှာဘယ်လိုဆိုရင်ချက်တွေရှိနေပါလဲသူတို့ဘာတွေတောင်းဆိုနေကြတယ်လဲဆိုတာတွေကိုဒီသတင်းနဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါရရှင်ဝါရှင်တန် DC မှာယူထူရေးတက်ကြွလှုပ်ရှားသူတွေဆန္ဒပြနေကြတဲ့အတန်းတွေပါမိခင်ပြည်တော်စုမှာသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်နဲ့တရားဝင်စတင်တာဝန်ထမ်းခဲ့တဲ့2018ခုနှစ်ကစလို့ #MeToo အမျိုးသမီးလှုပ်ရှားမှုအပါအဝင်အမျိုးသမီးချီတက်ပွဲတွေနဲ့အခွင့်အရေးလှုပ်ရှားမှုတွေနှစ်စဉ်အချိန်ဟုန်နဲ့ရှိလာခဲ့တာပါဒီနှစ်2020ပြည့်နှစ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အရင်နှစ်တွေတုန်းကလိုအမျိုးသမီးတွေတိတ်နေချီစုဝေးတာမျိုးမရှိခဲ့ပေမဲ့လို့ပြီးခဲ့တဲ့စနေနေ့တုန်းကမြို့တော်ဝါရှင်တန်အပါအဝင်နိုင်ငံတော်ကမြို့ကြီးတွေမှာအမျိုးသမီးတောင်းနေချီပါဝင်တဲ့ချစ်တက်ပွဲတွေကိုတပြိုင်တည်းကျင်းပခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းဆက်ပြီးတော့များနေသေးတဲ့အချိန်မှာအမျိုးသမီးတွေပါကြအခုလိုဆန္ဒပြနေကြတာပါလေ ဝါရှင်တန်မြို့တော်အမျိုးသမီးခြေတပ်ပွဲကအမျိုးသမီးတချို့ရဲ့အသံတွေကိုနားထောင်ကြည့်အောင်ပါရှင
်။ And I'm scared. I'm scared for my future grandchildren, my future nieces and nephews.
ကျွန်မတို့ကျွန်မရဲ့အနာဂတ်မိတူတူမတွေအတွက်စိတ်ပူပါတယ်။ဒီပြကျွန်မသိတာကတော့ကျွန်မတို့ရဲ့အသံတွေကိုအများသိအောင်လုပ်ရမယ်ဆိုတာပါ
။ We just wanted to be a part of this national movement.
အမျိုးသားရေးလှုပ်ရှားမှုကြီးမှာကျမတို့လည်းပါဝင်ခြင်းပါတယ်။ဒါကအမျိုးသားရေးတွေအတွက်တင်မဟုတ်ပါဘူး။လူသားတွေရဲ့သမိုင်းမှာအရေးကြီးတဲ့ခုလိုမျိုးရွေးကောက်ပွဲအချိန်မျိုးမှာအပြောင်းလဲတွေကိုယ့်ရဲ့စင်နာတွေကိုဖော်ထုတ်ရပါမယ်။ကျမတို့ရဲ့အတန်တွေကိုကြားအောင်လုပ်ရပါမယ
်။ There are a lot of things that I can't change in politics.But my voice is not one of them and
နိုင်ငံရေးမှာအပြောင်းလဲဖြစ်အောင်ကျမမလုပ်နိုင်တာဒီအများကြီးပါဒါပေမဲ့အခုသူတို့လုပ်နေတာကတော့ကျမရဲ့စံထမဟုတ်ပါဘူးဒါကိုသိစေဖို့နဲ့တရားရုံးချုပ်တရားသူကြီးနေရအစိုးပြထားသူဟာကျမရဲ့သားသမီးတွေနဲ့သူတို့ရဲ့အနာဂတ်အပေါ်တည်ရမှုတွေဖြစ်လာနိုင်တာမို့အပြောင်းအလဲအတွေ့အထီရောက်ဆုံးကအခုလိုဆန္ဒပြတာလို့ယုံကြည်ပြီးရောက်လာခဲ့တာပ
ါ I hope that more people really listen to what's going on in our country and find out
ဥပမာဒီမှာဘာဖြစ်နေလဲဆိုတာကိုလူတွေအခုထက်ပိုပြီးနားထောင်လာဖို့ကျွန်မမျှော်လင့်ပါတယ်မဲသွားမပေးခင်မှာအခြေအနေတွေကိုနားလည်အောင်လုပ်ပြီးမျိုးဝေမှာရွေးကောက်ပွဲအတွက်မဲပေးကြပါမဖြစ်မနေမဲပေးကြပါမဲပေးပါမဲပေးပါမဲပေးပါလို့ပြောချင်ပါတယ်
ကျွန်တော်ပြီးခဲ့တဲ့စနေနေ့ကဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့အမျိုးသမီးချီတက်ပွဲမှာပါဝင်ဆန္ဒပြခဲ့ကြသူတို့ပြောသွားတဲ့အသံတွေပါဒီမတိုင်ခင်ရက်ပိုင်းတွေကလေးကလည်းကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative တရားသူကြီး Amy Coney Barrett ကိုတမန်တော်နဲ့ Trump နဲ့ Republican အထက်လွှတ်တော်အမတ်တွေကအပူတပင်းခန့်အပ်ကိုကြိုးစားနေတဲ့အပေါ်မှာအမျိုးသမီးခွင့်ရလှရှားသူတွေကန့်ကွက်ဆန္ဒပြနေကြတာပါအဆိုပြုခံထားရတဲ့တရားသူကြီး Barrett နဲ့ပတ်သက်လို့အမျိုးသမီးတွေကြားမှာဘယ်လိုစိုးရိမ်မှုတွေရှိရပါလဲ။ Hawaii အခြေစား Asia Pacific Center for Security Studies လုံခြုံရေးဘာသာရေးဆိုင်ရာ Asia Pacific Center ကပမော့ခ်ဒိုမီနီဝင်းဘတ်ကအခုလိုရှင်းပြပါဗျ
။ Ginsburg ရဲ့နေရာမှာနောက်တစ်ယောက်ခန့်ဖို့ပေါ့နော်။သူတို့ဆိုရွေးချယ်တဲ့အခါမှာဒီနောက်ထပ်အစ်စ် Amy Coney Barrett ဆိုတဲ့တရားသူကြီးကိုအမျိုးသမီးတွေကတုံတောင်မကြိုက်ကြဘူး။ဘာလို့လဲဆိုတော့သူတို့ထင်တာကပေါ့နော်ဒီတရားသူကြီးကပေါ့နော်ရှေးရိုးဆွဲတယ်ရှေးဆန်တယ်နောက်ပြီးတော့သူ့ရဲ့ legal philosophy ပေါ့နော်တရားဥပဒေဆိုင်ရာသဘောတရားခံယူချက်အယူအဆအတွေးအမြင်အားတဲ့အရန်ရှေးရိုးဆွဲတယ်တဲ့ဘာလို့ဆိုသူ့ရဲ့အရင်တုန်းကရေးထားတဲ့ဟိုနည်း legal opinion တွေပေါ့နော်ဆောင်းပါးတွေနောက်ပြီးတော့သူဆုံးဖြတ်ချက်ချတဲ့အခါမှာရေးရတဲ့စာပေတွေမှာကြည့်လိုက်လို့ရှိရင်လည်းသူကဖွဲ့စည်းပုံအခြေခံဥပဒေ1989ကလုတ်ထားတဲ့နေရာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဒီဥစ္စာအတိတ်ပဲကြောက်ရတာပေါ့နော်ခေတ်နောက်ပြန်ဆွဲတယ်ဆိုတော့နော်အဲ့ဒီအချိန်မှာဆိုလို့ရှိရင်အမျိုးသမီးမှာကဘာမှအခွင့်အရေးတန်းလို့မရှိဘူးအဲ့ဒီအချိန်မှာဆိုရင် American အမျိုးသမီးတွေကရွေးကောက်ပွဲမှာမဲပေးခွင့်မရှိဘူးနောက်ပြီးတော့သူတို့မှပိုင်ဆိုင်ခွင့်ပေါ့နော်အင်ညာတွေလဲလဲရတယ်အဲ့လိုမျိုးတွေပိုင်ဆိုင်ခွင့်တွေလုံးဝမရှိဘူးဆိုတော့ဒီလိုမျိုးရှေးရွှဲနေတဲ့တရားသူကြီးဝင်လာလို့ရှိရင်ဒီအမျိုးသမီးတွေအရန်စိတ်ပူတာကသူတို့ရဲ့အခွင့်အရေးတွေတန်းလို့အခွင့်အရေးတွေလျှော့ယော့သွားမယ်လို့သူတို့ထင်လို့အဲ့ဒါကြောင့်မလို့သူတို့ဒီဥစ္စာကိုဆန္ဒတွေပြနေတာပါ
ပြည်ထောင်စုစက်တင်ဘာလ18ရက်နေ့ကတင်ဆာယောဂနဲ့ကွယ်လွန်သွားတဲ့တရားရင်ကျုပ်တရားသူကြီး Ginsburg ကတော့ကျွမ်းမတန်းတူညီညာရေးအတွက်အပြောင်းလဲတွေကြီးကြီးမားမားဖြစ်လာအောင်ကြိုးပမ်းခဲ့တဲ့အထင်ကရအမျိုးသမီးတစ်ယောက်ဖြစ်ပါတယ်။တနိုင်ငံလုံးကလေးစားအသီးမဲ့ပြူရတဲ့တရားရင်ကျုပ်တရားသူကြီးတစ်ယောက်ပါ။သူကွယ်လွန်သွားတဲ့အတွက်သူ့ရဲ့နေရာမှာတရားသူကြီးအစ်စ်အစားထိုးဖို့ကိစ္စကလက်ရှိရွေးကောက်ပွဲကာလအမေရိကန်နိုင်ငံရေးမှာတော့အရေးကြီးကိစ္စတစ်ခုဖြစ်လာပါတယ်။တရားသူကြီးကိုဦးရှိတဲ့နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာတမန်ထရမ်အဆိုပြုထားတဲ့တရားသူကြီးဘက်ရက်ကိုအထက်လွှတ်တော်ကသာအတည်ပြုလိုက်မယ်ဆိုရင်တရားရုံးချုပ်မှာတမန်ရွေးချ Conservative တရားသူကြီး6ယောက်ထိကျိုးလာမှာဖြစ်ပြီးတိုးတက်တဲ့အမည်ရှိတဲ့ Liberal တရားသူကြီးတွေကတော့3ဦးပဲကျန်တော့မှာပါဒီလိုသာဖြစ်လာရင်တော့တရားရုံးချုပ်မှာငင်းပွားမှုတွေရှိနေတဲ့ဒရီသားဖျက်ချခွင့်တနက်လက်နဲ့ပိုင်ဆိုင်ခွင့်နဲ့အမျိုးသားစံမာရေးစောင့်ရှောက်မှုစနစ်လိုဥပဒေဆိုင်ရာဆုံးဖြတ်ရမယ့်ကိစ္စရပ်တွေမှာ Conservative တွေကအသာစီးရပြီးဆယ်စုနှစ်တွေနဲ့ချီပြည်သူတွေအပေါ်မှာတည်ရမှုတွေရှိလာနိုင်တယ်လို့ဆိုရင်သူတွေကပြောနေကြတာပါ။ဒါကြောင့်လေတရားသူကြီး Barrett ကိုတရားရင်ကျုပ်တရားသူကြီးအဖြစ်နဲ့အတည်ပြုသင့်မသင့်မ Minian Jana Gijare, a cello to Diai comedy Jana, Wemale, Luto Madriga, Tilukisa in a Pata Bureau, the other G Barrett, Yusago, one with Minian Gizavari, the May Barrett Garo, Tilomego to Menago, Dia Pitadora, Mumalokere, Dunine, a Mukinu, Sopia de Niama, Bogu in a Balaye, Yusa, Lama Mumabarene, Sopia Dwama Pite, Uri Zangada, Lena, Sopia Dwama Pipare, Luda, Pizagavari.
I chose to accept the nomination because I believe deeply in the rule of law and the place of the Supreme Court in our nation.
I believe America's
interpretation.
You had the IOD out of GDR Pete Barrett Go, a teluter, the IE comedy ma, Java Rini Rongave, make a deep you like be mo. Now to say a teluter Kuloma, she didn't better make where some peer be and all. You go with Matangi, Yapa and Jemave, the IOD out of GD Pilana where she vary. Pamuka Domini Wimpakaro, Kaimara Democracy Sanity as she carried Tangi to Kuma, the IOD Joha, be the reyes, Sanani, and Yaji Kinkwani Lumia Wulu Piovare.
อุบัติเหตุสายจวนจึงปัญญาရှင်เนี่ยပြောတာကတော့
အနောက်ဘက်ကိုရောက်နေတယ်ဆိုလို့ရှင်အဲ့ဒီဥစ္စာလည်းသူတို့ပြန်ပြီးတော့စဉ်းစားရသေးတာပေါ့ပြန်ပြီးတော့ညှိနှိုင်းရတယ်လို့ပြောတယ်ဆိုတော့အားလုံးခြုံပြီးတော့ပြောလိုက်လို့ရှိလို့ရှင်တော့ဒီဥစ္စာကိုပြန်ပြီးတော့နောက်ဆုတ်ဖို့ပြန်ပြီးတော့ရှေ့ရှေ့တုန်းကဥစ္စာတွေပြန်ပြီးတော့ပြန်သွားဖို့အတွက်ကတုံတန်းတော့လွယ်တဲ့ဥစ္စာမဟုတ်ဘယ်လိုပဲဖြစ်ဖြစ်ဆန္ဒပြမျိုးသမီး ကိုလိုလားတဲ့အပြောင်းလဲအတွက်ကိုကြိုက်နေတတ်တဲ့ခေါင်းဆောင်ကိုကျင်းပြောင်းနိုင်ဖို့ကိုရဲ့စံတော်မင်းကအရေးကြီးတယ်ဆိုတော့ဘူးဒီအမျိုးသမီးချစ်ချက်ပွဲတွေကတစ်ခါတလန်းကနေစောအောရရောက်တယ်ဆိုတော့ဘူးကျင်းပြရင်းနေပဲဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ဗျာပါရှင်
ဒီဘက်သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာချီကာဂိုမြို့ကအမှုရင်ဆိုင်နေရာဆဲအကျဉ်းသားတွေကြိုတင်မဲပေးကြတာနဲ့ဒီလိုမဲပေးခွင့်မရကြသူတွေအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။ချာလင်ဂျပန်နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာစာရိုက်ကနေမဲပေးတဲ့စနစ်နဲ့ပတ်သက်လို့ကျေကျေပြန့်ပြန့်ငင်းခုန်နေချိန်မှာပဲချီကာဂိုထောင်မှာအမှုရင်ဆိုင်နေရာဆဲအကျဉ်းသားတွေအနေနဲ့ရွေးကောက်ပွဲမှာကြိုတင်မဲပေးဖို့အခွင့်အရေးရလာပါတယ်။ Cook KI အချင်းထောင်မှာကြိုတင်မဲပေးလို့ရမှာဖြစ်ပြီးအမှုရင်ဆိုင်နေရတဲ့အချင်းသား2000လောက်ဟာမဲပေးမယ်လို့ခန့်မှန်းထားပါတယ်။ပုံမှန်တိုင်းဆိုရင်အချင်းထောင်ကနေမဲပေးသူ4500ပဲရှိခဲ့ရကနေအခုအခါမှာအတော်လေးများလာတာပါ။အချင်းသားတူကသူမဲပေးခွင့်ရတာနဲ့ပတ်သက်လို့အခုလိုပြောပါတယ်။
It's great. Like I say, I'm able to voice my opinion and let everyone know that we're still.
အခုလိုကိုကြိုက်တဲ့သူကိုမဲပေးခွင့်ရခဲ့တယ်လို့ကျွန်တော်တို့ဟာလည်းတခြားသူတွေလိုလူသားတွေဖြစ်တယ်ဆိုတာကိုအားလုံးကိုအသိပေးနိုင်လိုက်တာအတွက်အတော်လေးဝမ်းသာမိပါတယ်။လူမှုအတိုင်းဝိုင်းတွင်နေထိုင်ကြတဲ့အခါတခြားသူတွေလိုပါပဲကျွန်တော်တို့လည်းကိုယ့်အခက်ခဲကိုဖြေရှင်းကြရတာပါ။
အချင်းသားတွေအနေနဲ့မဲပလို့ပေးရမယ်ဆိုတာကိုနားလည်ဖို့လဲအချင်းတော်တာဝန်ရှိသူတွေကတေးချာရှင်းပြထားပါရယ်အမေရိကန်သမ္မတကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ကြတဲ့ပနာမရွေးကောက်ပွဲကျင်းပရာဒီမတ်လလောက်တုန်းကလည်းထောင်ထဲမှာမဲယုံဖွင့်လက်ခဲ့သေးတယ်လို့နိုဝင်ဘာ3ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွက်လဲကာယောဂကာလဖြစ်တာကြောင့်ကြိုတင်မဲယုံထောင်ထဲမှာဖွင့်လက်ခဲ့ပါရယ်အမှုရင်ဆိုင်ရသူတွေအနေနဲ့မဲပေးနိုင်မဲ့ဥပဒေကိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကပြထမ်းခဲ့တာကြောင့်အခုလိုမဲပေးနိုင်ကြတာပါအချင်းချနေသူတွေမဲပေးခွင့်ရရေးလို့ရှားသူတွေကတော့ချီကာဂိုကအချင်းထောင်မှာမဲပေးခွင့်ရတဲ့ပတ်သက်လို့တိုးတက်မှုလက္ခဏာတည်းရဲ့အဖြစ်မြင်ကြပြီးအမေရိကန်ပြည်ထောင်စုတလောမှာလည်းအခုလိုမဲပေးခွင့်ရဖို့လိုလားနေတာပါအချင်းသားတူက
No I actually was not up first time learning about it so
အခုလိုမဲပေးလို့ရတယ်ဆိုတာကိုပထမဦးဆုံးသိလိုက်ရတာပါ ပထမဦးဆုံးမဲပေးသူတွေထဲမှာပါဝင်ခွင့်ရတဲ့အတွက်လည်းအတော်လေးဝမ်းသာမိပါတယ်
။အမေရိကန်ပြည်ထောင်စုမှာပြည်ထောင်ချမှတ်ခံထားတဲ့ရာဇဝတ်အကျဉ်းသားတွေဒါမှမဟုတ်ပေးစရာတန်ကြေးငွေမပေးဆောင်သူတွေဟာမဲပေးခွင့်မရကြပါဘူး။ဒါကြောင့်လူပေါင်း5000ကျော်မဲမပေးနိုင်ဖြစ်နေပြီးတော့ဒီလိုဥပဒေတွေပြောင်းလဲပြင်ဆင်ဖို့လည်းတက်ကြွလှုပ်ရှားသူတွေကလိုလားနေတာပါ။ဒီရေအတွက်ဟာအမှုရင်ဆိုင်နေရစေချုံနှောင်ခံထားသူတွေနဲ့တချို့အမကန်ငွေကြီးမတက်နိုင်လို့မပေးနိုင်သူတွေမပါဝင်သေးပါဘူးခင်ဗျာ။အခုအခါအမေရိကန်ပြည်ထောင်စုမှာမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါ။ရာဇဝတ်မှုကျူးလွန်တာကြောင့်အထောင်ထဲချမှတ်ခံသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးငွေမဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူး။ထောင်ထဲချမှတ်ခံဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါရယ
်I was charged with conspiracy to traffic cocaine.
ဝယ်စေးဝါရောင်းဝယ်မှုဆွဲချက်နဲ့ Florida အကျဉ်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ
်အမတ်ဆက်တဲ့ဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေ Florida ပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ကြေးခွင့်မဆောင်တဲ့သူတို့ရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ Florida ပြည်နယ်အတွက်စိတ်လှုပ်ရှားစရာအခြေအနေတစ်ရပ်ဖြစ်လာပါတယ်။ဒီပြည်နယ်ကလူမှုစစ်တမ်းတွေအရလက်ရှိသမ္မတ Donald Trump နဲ့ဒီမိုကရက်သမ္မတလောင် Joe Biden တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါ။အချင်းချခံရဘူးတဲ့အသက်64နှစ်အရွယ် Maria Estevez က
စံငါးနှစ်လောက်ပေးလိုက်ရတာလုံလောက်နေပါပြီစံငါးနှစ်လုံးလုံးကျမရဲ့လုံအားကအငင်းစားစုဆောင်ငွေတွေကပတ်စံဖြတ်ယူနေတာပါဒီလောက်ယူထားပြီးရတော့ကျမရဲ့အခွင့်အရေးကိုပြန်ပေးတင်ပါပြီ
စွင်းစိတ်လို့ခေါ်တဲ့ဟိုဘက်ဒီဘက်မင်းညီလူညီမရှိနေပြီးနောက်ဆုံးမှသာတစ်ဖက်ဖက်ကမဲလေးတာပြီးတော့အနိုင်ရတော့ဖို့အလားအလာရှိနေတဲ့ဖလော်ရီဒါပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတထရန့်အဖို့သူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါထောင်ထဲချင်းချခံသူတွေအနေနဲ့သူတို့ပြည်ထောင်ချခံပြီးရင်မဲပေးခွင့်ရမယ်ပြင်ဆင်ချက်ကို2018ခုနှစ်ကဖလော်ရီဒါမှာလူမှုဆန္ဒခရင်ပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်နယ်ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်နှစ်ပေါင်း150ကျော်တက်တန်းရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်လုံးကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီချဲ့ထဲမှာရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါဒါပေမဲ့လည်း Republican တွေကြီးစိုးတဲ့ပြည်နယ်လွှတ်တော်ကနေထောင်နေကနေပြန်လွှတ်လာပြီးမြင်လဲပေးစရာတန်ကြီးငွေကိုမပေးရထားတဲ့လူတွေရဲ့မဲပေးခွင့်ကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရက်ခတ်မှုရှိနေတာပါ Hampton က
This is a serious problem that we have here in the United States of America because this proportion
ဒီပြဿနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြဿနာတစ်ခုပါကျွန်တော်တို့လို African American တော်တော်များများအပေါ်တက်ရောက်မှုရှိနေပါတယ
်အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ဖြစ်စေခဲ့ပါတယ်ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူမှုနဲ့ဒီလူမှုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလေးဖြစ်သမ္မတဒေါ်နယ်ထရမ့်ကလက်လက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမယ်ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ William Pryor ကပြောပါတယ်ဒါပေမဲ့လည်းဒဏ်ကြေးငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရရနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါMaria Estevez က
ယောမစင်တော့ como que ya es hora de que se hubieran que yo llevo 15
Florida ပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှူးကဒီမဲပေးခွင့်ဟာဘလောက်အရေးပါလဲဆိုတာကိုသူတို့သိကြပါတယ်ဒီမိုကရက်အားလုံးကသူ့လို Republican တယောက်ကိုဆန့်ကျင်ပြီးမဲပေးလိမ့်မယ်ဆိုတာကိုဒီမိုကရက်တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ
်2018ခုနှစ်တုန်းကလူမှုဆန္ဒခံယူပွဲကြောင့် Florida ပြည်နယ်မှာအကျဉ်းချခဲ့ဘူးတဲ့လူတသန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါ။ဒါပေမဲ့လည်း Republican နဲ့ကြီးစိုးတဲ့ Florida ပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကစိုက်ငံ့ခဲ့ပါတယ်။ဒါပေမဲ့လည်းအယူခံတရားရုံးနဲ့အတူတရားရုံးချုပ်ကဝါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာဒဏ်ကြေးငွေပေးဖို့ကြံနေသေးသူတွေမဲမပေးနိုင်ဖြစ်နေပါတယ်ခင်ဗျာ။
အခု ဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမရှင်ရပါပါ။သက်ရှိရဲ့မျိုးပီက DNA ကိုကိုလိုချင်းနဲ့နေရာအစိတ်ပိုင်းမှာကျောင်းလေးပြနိုင်ဖို့အတွက်တိတိကျကျဖြတ်တောက်နိုင်တဲ့မျိုးပီကကြီးလို့ခေါ်တဲ့ CRISPR-Cas9 Genetic Scissors ကိုရှာဖွေတွေ့ရှိခဲ့တဲ့အမျိုးသမီးသိပ္ပံပညာရှင်နှစ်ဦးကို2020အတွက်ဓာတုဗေဒနိုဘယ်ဆုပူးတွဲပေးရခဲ့ပါတယ်။သူတို့ဟာသိပ္ပံဆိုင်ရာမှာထူးခြားတဲ့ပြောင်းလဲမှုတွေကိုဖြစ်စေနိုင်တဲ့မျိုးပီကတိဖြတ်တဲ့ Gene Editing နည်းတက်ကိုရှာဖွေတွေ့ရှိခဲ့တာလို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ပြပါတယ်။
University of California Berkeley campus Pramukha Dudae Kinte Nanga Du Phit De Germany Max Planck Institute Virology Department Yoga Beda Ana Tutina Pinya Shin Dr. Emmanuel Charpentier Bo Tru Tin Yaw Ka Twe Pi Di Gene Editing So De Genetic Ne Patet De Daru Beda Nobel Su Ya Da Phit Par De
Gene Editing So Ba Le Ne Ne Pyo Pya Pyo
Janaru Ku Khan Da De Ma Kwe Si Tha De Classy Cell De Ya နံထောင်ပေါင်းမရင်မတွေ့နိုင်အောင်များစွာရှိပါတယ်ဆဲလ်ဒီမှာဒီမော်လကျူးအတန်းလေးပါလာတယ်အဲ့ဒါ DNA လို့ခေါ်ပါတယ် deoxyribonucleic acid အဲ့ဒါကို Crick and Watson က1960လောက်မှာသူတို့စတွေ့တာပါဒီပုံစံလေးကသူ့ပုံစံလေးကဘာနဲ့သွားတူလဲဆိုတော့ထန်းတက်တဲ့လေကားလို့ပေါ့နော်လေယမ်းမပါတဲ့လေကားအဲ့တော့ဘေးမှာပါလဲဆို nitrogen ပိုရင်းမော်လကျူးပါတယ်အလဲမှာတန်းတစ်ခုကိုတွဲထားတယ်တွဲထားပြီးတော့မှအဲ့ဒီထန်းတက်တဲ့လေကားလေးကိုလိုလိမ်လိုက်သူ့ရဲ့ပုံစံကပါလဲဆို double helix ဆိုခေါ်တယ်အဲ့လိုလိမ်လိုက်တဲ့ပုံစံလေးအတိုင်းဒီ cell လေးတွေကဖွဲ့စည်းထားတာပါဒီ cell ထဲမှာဒီ DNA chromosome တွေချိပါတယ်အဲ့ဒီ chromosome လေးတွေကချို့ယွင်းနေဒါမှမဟုတ်လို့ရှိရင်ပျက်စီးသွားတဲ့အခါကျရင်မဟုတ် virus ဝင်လာတဲ့အခါကျလို့ရှိရင်ဘာဖြစ်သွားလဲဆိုလို့ရှိရင်ရောဂါရတယ်နောက်တစ်ခုကလည်းဒီ chromosome လေးကနေမျက်လုံးမေးတယ်သပင်နဲ့တယ်သပင်ရွှေရောင်ရှိတယ်အရက်ရှည်တယ်အရက်ပူတယ်အဲပြီးတော့မွေးကလေးကဗီဇမကောင်းဘူးဗီဇကောင်းတယ်ဆိုတော့ဓာတ်ကနေဆုံးဖြတ်သွားတာပြီးတော့မှကိုကအပြင်ကနေပြီးတော့မှမကောင်းတဲ့ဗီဇပါတဲ့အဲ့ဒီ DNA ကိုဖဲဖဲပြီးတော့ကောင်းတဲ့ဟာဓာတ်မဟုတ်လို့ရှိလို့ရှိရင်မျိုးမတူတဲ့ဟာကိုပြန်ပြီးတော့အဲ့လိုထည့်ပေးလိုက်လို့ရှိရင်သူ့အလိုလိုပြန်ပြီးတော့တွဲပြီးတော့ပြန် molecule အချင်းလေးအဲ့ဒါ DNA ဟိုအတစ်ကလေးပြန်ဖြစ်သွားတယ်ပေါ့နော်အတစ်ကလေးပြန်ဖြစ်သွားတာနဲ့ယောဂါကုသွားလို့ရတယ်မျိုးရိုးကိုပြောင်းပလိုက်လို့ရတယ်အဲ့ဒါနဲ့ပတ်သက်တဲ့ဟာကိုပြီးတာ
20ရာစုအစပိုင်းကလေးကတွေ့ရှိခဲ့တဲ့ gene editing လုပ်နည်းနဲ့အခုသူတို့တွေ့တဲ့နည်းဘာကွာပါလဲလဲ
သူတို့2014ခုနှစ်မှာစတွေ့တာဒီ gene ကြီးပြတ်တာသူတည်တနာလုပ်တာ1990တို့ကဲ20ရာစုလောက်ကစလုပ်နေပြီဒိုင်းနဲ့အဲတုန်းကလောက်ရတာခဲရင်းနဲ့အတိအကျမရဘူးအတိအကျမရတဲ့အတွက်ကိုလိုချင်းနဲ့ဟိုပါပေါ့နော်ဗီဇမျိုးရိုးဟိုပါ molecule အတန်းလေးကိုထည့်လိုက်ပြီမဲ့သူကရောက်ချင်တဲ့နေရာရောက်တယ်အဲဆိုတော့အချိုးမကျဘူးလိုချင်တဲ့အဖြေချက်ချင်းမရဘူးအနောက်ဘက်ကအဲ့ဒါမျိုးဗီဇ edit လုပ်ဖို့အတွက်ကပတ်စံတိတ်ကုန်တယ်အရင်တော့ဆိုလို့ရှိလို့ရှိရင်ဗီဇ cell တွေတစ်ခုရဖို့ထောင်ထဲချီပြီးကုန်ပါတယ်နောက်သူတည်တနာလုပ်တဲ့လက်ပြေထဲမှာပဲလုပ်ရတယ်သူတို့ထွင်လိုက်တဲ့ဟာဘလောက်မြန်သွားလဲဆိုတော့နိုင်ရီပိုင်းအတွင်းမှာဒီမျိုးဗီဇအတိတ်ကလေးကိုကိုယ့်ဟာကိုယ်ဖန်တီးယူလို့ရတယ်ပြောင်းကျင်တဲ့ဗီဇကိုအပြင်မှာမွေးယူပြီးတော့ DNA တဲကိုအမြန်ဆုံးထည့်လို့ရအောင်လုပ်ပေးလို့ရတယ်။ကိုလိုချင်တဲ့ဗီဇကိုလည်းရှာပြီးတော့အမြန်ဆုံးတွဲပြုလို့ရအောင်သူကနီးစစ်ထွင်လိုက်တာ။နီးစစ်ထွင်တာတဘာဝကနေပြီးတော့ကောင်းတဲ့ဘက်တီးရီးယားအပြင်ကဝင်လာတဲ့ virus တွေကိုဘယ်လိုခုခံကာကွယ်မလဲဆိုတာတဘာဝရှိပြီးသား။အဲ့ဒီတဘာဝပုံစံအတိုင်းရအောင်သူကအဲ့ဒီနီးကိုယူပြီးတော့တဘာဝအတိုင်းဖြစ်အောင်သူကလုပ်ပေးလိုက်ပြီးတော့ကိုလိုချင်တဲ့ cell ပုံစံကိုဒီ DNA ကိုထည့်ပေးလိုက်တာထည့်ပေးလိုက်တဲ့အခါကျတော့သူကအတွဲလိုက်ကြီးသွားပြီးတော့ချက်ချင်းဖြတ်လဲဖြတ်ကတ်လဲကတ်ဆိုတဲ့အခါကျတော့ဟိုအမြန်ဆုံးပေါ့ဒီဟာကိုပြင်လို့ရသွားတယ
်သူတို့ရှာဖွေတွေ့ရှိတဲ့နည်းဟာလူသားတွေအတွက်အကျိုးသိရှိပေမဲ့မှားရင်းစွာအသုံးချရင်တော့အန္တရာယ်ကသိကိုကြီးပါတယ်
ဘာပြဿနာပေါ်လာလဲဆိုတဲ့အခါကျတော့ဒီမျိုးရိုးဗီဇသတိသားကိုပါပြောင်းလို့ရတယ် gene therapy တွေမဟုတ်တော့ဘူး gene editing ကနေဒီ genetic ကုတ်ကြီးပေါ့နော်လူတွေရဲ့မျိုးရိုးဗီဇကိုပြောင်းလို့ရတဲ့အတွက်သူတို့ကဒီအောင်စတွေ့တွေ့ချင်းမှာသူတို့နှစ်ဦးကဆေးပညာရှင်တွေ Nobel သိပ္ပံပညာရှင်တွေကိုတို့အများဆုံးတွားပြီးတော့အကြောင်းကြားတယ်။ကျွန်မတို့နှစ်ယောက်တော့ဒါတွေ့ပြီ။တွေ့တဲ့အခါကျတော့လူသားကိုအကျိုးပြုဖို့အတွက်ကတော့အများကြီးပဲ။ဒါပေမဲ့ဒါကိုမကောင်းတဲ့နေရာအတုံးချလိုက်ပြီးမျိုးရိုးစိတ်တစ်မျိုးလူတွေမှာလုတ်လိုက်လို့ရှိရင်ဟို gene တိဖြတ်တဲ့ဟာနဲ့ထည့်ပြီးတော့သတိသားမွေးလိုက်လို့ရှိရင်လည်းရပြီ။အဲ့ဒါအတွက်ဟို regulate လုပ်ပေးပါဆိုပြီးအမြန်ဆုံးအကြောင်းကြားရပါတယ်။တခါလေတကဘာလုံးကိုဟိုပါပေါ့နော်တိမ့်တိမ့်လှုပ်သွားနိုင်လောက်အောင်ပေါ့နော်ဒီမျိုးရိုးဗီဇကိုပြောင်းလို့ရနိုင်တဲ့နည်းတစ်ကိုထွင်လိုက်တဲ့ဟာမြန်လဲမြန်တယ်အခုဆိုလို့ရှိလို့ရှင်အပြင်မှာကိုဝယ်လို့ရပြီအဲ့တော့လူတွေကအကုန်လုံးတုံးကြပြီ
ဘယ်လိုနေရာမျိုးတွေမှာအတုံးကြလဲပြောပြပေးပါ
ဗီဇကိုတီးဖြတ်နိုင်တဲ့ဟာပေါ့နော်ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတီးဖြတ်နိုင်တဲ့ဟာတိတ်မြန်ပြီးတော့တိတ်ပြီးတော့ထိထိရောက်ရောက်လှုပ်လှုပ်နိုင်တဲ့အတွေ့အတုံးချလိုက်ရတာတွေကအများဆုံးပါပဲ
ဒေါက်တာပရိသတ်တင်မှာနောက်တစ်ပတ်မှာတော့သူတို့နှစ်ဦးရှာဖွေတွေ့ရှိခဲ့တဲ့နေသိက်ကိုဘယ်နေရာတွေမှာအသုံးချနိုင်လဲဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီကရင်ပတ်တဲ့သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလေးပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ကြေညာချက်ကိုထုတ်လွှင့်ပေးပါရောင်
းမယ်။ရဝန္ဒစစ်တပ်ကတမရကိုရန်တော်တပ်မှုဟောင်းပရိုတိတ်မပရိယညာကို1994ခုနှစ်ရဝန္ဒလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ခဲ့တာကြောင့်အလို့ရှိနေပါလေ။1994ခုနှစ်အေဒီလအတွင်းရဝန္ဒအစွန်းရောက်အကြမ်းဖက်တိုက်ခိုက်ရေးသမားတွေကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လှုပ်ရှားမှုမှာမပရိယညာကသမရလုံကြုံရေးကိုရံတော်တပ်ရင်းကိုဥဆောင်ခဲ့တာပါစစ်သားတွေကိုတင်နန်းပေးတာနဲ့လက်နဲ့ဖြန့်ဝေတာအပါအဝင်လူမျိုးတုံးတပ်ဖြတ်ဖို့စီစဉ်ရမှာအဓိကကြတဲ့အခန်းကနေဥဆောင်ခဲ့သူလို့စွပ်စွဲထားတာဖြစ်ပါတယ်မပရိယညာရဲ့အမိန့်အရသမရကိုရံတော်တပ်ရင်းကဝန်ကြီးချုပ်အာဂတ်ဦးဝေလင်ကြီးမာနာနဲ့သူ့လုံကြုံရေးတာဝန်ယူထားတဲ့ဘယ်လ်ဂျီယမ်ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်၁၀ယောက်ကိုလောက်ကျန်တပ်ဖြတ်ဖို့စီစဉ်ခဲ့တယ်လို့စွပ်စွဲထားတာဖြစ်ပါတယ်တမရကိုရံတော်တပ်ရင်းဟာလူမျိုးတုံးတပ်ဖြတ်တဲ့ဖြစ်စဉ်တစ်လျှောက်လုံးတရားဥပဒေမဲ့ဖြတ်လို့ဖြတ်စည်းလုပ်ရတွေကိုအဓိကတွန်းအားပေးဆောင်ရွက်ခဲ့တာလို့ဆိုကြပါရယ်စစ်ဆေးဖို့ကြံနေစဲမပြည့်ပြတ်သေးတဲ့အမှုတွေအတွေ့နိုင်ငံတကာရဝန္ဒနိုင်ငံတကာပြစ်မှုခုံရုံးကနေမပရိယညာကိုဒီလုပ်ရတည်နဲ့တခြားရာဇဝတ်မှုတွေအတွေ့လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့တရားစွဲဆိုပြီးဖန်ဝရံထုတ်ထားပါရယ်လူတက်မှုကျူးလွန်ထားတဲ့မပရိယညာနဲ့တခြားလူတွေရာဇဝတ်ဘေးကပြေးမလွတ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံအစိုးရတွေကုလသမဂ္ဂနဲ့စစ်ဆေးရန်ကြံနေစဲစစ်ဆေးတဲ့ရန်တရားအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေပါတယ်မပရိယညာကိုနောက်ဆုံးမှလက်ရဖမ်းမိနိုင်ဖို့အတွက်သတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာ5သန်းစုငွေချင်းမြန်မာဖြစ်ပါတယ်ပရိုတိတ်မပရိယညာရဲ့လှုပ်ရှားမှုတွေနဲ့သူဘယ်မှာရှိနေတယ်ဆိုတဲ့သတင်းအချက်အလက်ပေးနိုင်သူမြည်သူမဆိုအနည်းဆက်ဆုံးအမေရိကန်တန်ယုံသို့မဟုတ်ကောင်စစ်ဝင်ယုံကိုဆက်သွယ်နိုင်ပါတယ်။သတင်းပေးသူရဲ့အချက်အလက်တွေကိုလုံးဝအတွင်းရေးအနေနဲ့ဖြုတ်ဖက်ထားမှဖြစ်ပါတယ်။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာဒေသဆိုင်ရာလုံခြုံရေးယုံတွေရှိပါတယ်။စစ်ရာဇဝတ်မှုသတင်းပေးအမေရိကန်စုကြည်အစီအစဉ်ရဲ့အီးမေးလ်လိပ်စာက wcrp@state.gov ဖြစ်ပြီး WhatsApp ကနေလည်းတယ်လီဖုန်း1-232-995-4468ကတဆင့်ဆက်သွယ်နိုင်ပါတယ် Facebook စာမျက်နှာ www.facebook.com/warcrimesrewardsprogram ဒါမှမဟုတ် Twitter လိပ်စာ www.twitter.com/warcrimesreward ကိုဝင်ပြီးအလို့ရှိနေတဲ့ဝရမ်းကြီးတွေရဲ့ဓာတ်ပုံတွေကိုကြည့်ရှုနိုင်ပါတယ်ယုံကြည်ရတဲ့သတင်းပေးချက်အားလုံးကိုစုံစမ်းစစ်ဆေးပြီးသတင်းပေးသူအားလုံးရဲ့အချက်အလက်တွေကိုပြည့်ဝထိန်ထိန်ထားမှာဖြစ်ပါလေ
။နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်ထောင်စုရဲ့ကြေညာချက်ကိုထုတ်လွှင့်လုပ်ပြပါပြီရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာကြီးကအခုခါမှာ COVID-19 ကာယောဂါအတွက်သေရှင်တမျှအရေးကြီးဆုံးအခြေအနေကိုရောက်နေပြီဖြစ်ပြီးမသေးတဲ့မဲ့သေဆုံးရတာတွေ၊ကျန်းမာရေးစနစ်ပျက်စီးသွားတာနဲ့စီဝါရဲ့အခြေအနေဆိုးရနဲ့ရင်ဆိုင်ရတာမျိုးတွေဖြစ်မလာအောင်ချက်ချင်းအရေးယူဆောင်ရွက်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအဝေးကတိုက်တွန်းလိုက်ပါတယ်။တူရကီကရုရှားလို S-400 လေကြောင်းကာကွယ်စနစ်ကိုဝယ်ယူခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားငကူကတင်းမာမှုတွေပိုးပြီးတိုးလာတဲ့ပုံပေါ်လာနေပါတယ်။
မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်ခံရသူ42,000ကျော်နဲ့သေဆုံးရသူက1,000ကျော်ရှိနေပါပြီ။နိုင်ငံတွင်းအချင်းတောင်တချို့နဲ့အချုပ်ခန်းတချို့မှာဒီရက်ပိုင်းတွင် COVID-19 ဖြစ်ပွားနေတဲ့အတွက်ရောဂါဆစ်ဆီးတာနဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုစတင်လုပ်ကိုင်နေပါပြီ။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုးကံမှာကြပါသည်ဆရာရှင
် This program has come to you from the Voice of America, Washington.